မြန်မာနိုင်ငံဖက်ချမ်းမှာဖမ်းမိတဲ့ထိုင်းတွေကိုမြန်မာဘက်ကနေထိုင်းဆိုရလက်ထဲပြန်ပြီးတော့အပ်တဲ့သတင်းကိုဆက်ချင်ပါတယ်။မြန်မာနိုင်ငံထဲကိုတရားမဝင်ခိုးဝင်မှုနဲ့ရှမ်းပြည်နယ်ဘက်မှာဖမ်းဆီးထားတဲ့ထိုင်းနိုင်ငံသား80ကျော်ကိုဖေဖော်ဝါရီလ9ရက်နေ့ကမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံဘက်ကိုတရားဝင်လွှဲပြောင်းပေးအပ်လိုက်ပါတယ်။မွေးရစေဝါမှုနဲ့တန်တရားရှိသူတွေပါဝင်တဲ့အဲ့ဒီလူတွေကိုတော့ထိုင်းရဲချုပ်ကိုယ်တိုင်လက်ခံခေါ်ဆောင်သွားပြီးတော့ဒါဟာနှစ်နိုင်ငံကြားမွေးရစေဝါနှိမ်နည်းရေးဆိုင်ရာအရေးကြီးတဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ထိုင်းဆိုရဘက်ကပြောပါတယ်။အကြောင်းအပြည့်စုံကိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးအစ်မြင့်အရာရှိရဲချုပ်ဆူရချေဟဖန်နဲ့အဖွဲ့ဟာဖေဖော်ဝါရီလ9ရက်နေ့နေ့လယ်ပိုင်းကဘန်ကောက်မြို့ကနေအထူးလေယာဉ်နဲ့ထိုင်းမြန်မာနယ်စပ်ကိုတွားရောက်ခဲ့ပြီးတာချီလိတ်မဲဆိုင်ချစ်ကြည်တရားကနေတရားဝင်လွှဲပြောင်းပေးခဲ့တဲ့ထိုင်းနိုင်ငံသား82ဦးကိုတွားရောက်လက်ခံခဲ့တာပါ။ထိုင်းရဲချုပ်ဆူရချေနဲ့အဖွဲ့ဝင်တွေဟာမြန်မာအာဏာပိုင်တွေနဲ့လည်းတီးတန့်တွေ့ဆုံခဲ့ပြီးမြန်မာအာဏာပိုင်တွေရဲ့လုပ်ရက်ကိုကြိုးစို့ကျွေးစုတင်တဲ့အကြောင်းရဲချုပ်နဲ့အဖွဲ့ဝင်တွေကလက်ခုပ်တီးပြီးဂုဏ်ပြုခဲ့ကြပါတယ်။မြန်မာနိုင်ငံရှမ်းပြည်နယ်မိုင်းဆက်မြို့မွေးရနှိမ်နင်းရေးတပ်ဖွဲ့တွေကဖမ်းဆီးပေးခဲ့တဲ့ထိုင်းနိုင်ငံသား82ဦးကိုဇန်နဝါရီလ9ရက်နေ့ည8နာရီအချိန်ကစပြီးအချုပ်ကားတွေနဲ့တာချီလိတ်မြို့ဘက်ကနေသွားခေါ်ခဲ့ကြတာပါ။လွှဲပြောင်းပေးခံရတဲ့ထိုင်းနိုင်ငံသားတွေထဲမှာဆိုလိုဘန်ထုမဲ့မူရခိုင်းဝင်အမျိုးသမီးနှစ်ဦးပါဝင်တဲ့တရားခဏ9ဦးကိုတော့လက်ထိုက်တင်နဲ့ခတ်ပြီးအထူးဖန်ကားတွေနဲ့ခေါ်လာခဲ့ကြပါတယ်။ထိုင်းနိုင်ငံသားတွေကိုမြန်မာနိုင်ငံဘက်ကပြန်လွှဲပြောင်းပေးတာနဲ့ပတ်သက်ပြီးရဲချုပ်ဆူရချေဟဖန်ကအခုလိုပြောဆိုသွားပါတယ်
။ဝန်ကြီးเนี่ยเราประสานบูรณาการนะครับร่วมกับทางการประเทศเมียนมานะครับนะในส่วนของหน่วยกำลังของประเทศเมียนมานะฮะทั้งในส่วนของตำรวจตม.นะวันนี้หัวหน้าตำรวจตม.ประเทศเมียนมาก็เดินทางมาส่ง
အခုလိုမျိုးထိုင်းနိုင်ငံကမွေးရစေဝါသမားတွေကိုပြန်ပို့ပြီးမြန်မာဘက်ကပူးပေါင်းလှုပ်ဆောင်တာဟာနှစ်နိုင်ငံအတွက်အရေးကြီးတဲ့မွေးရစေဝါနှိမ်နင်းရေးလှုပ်ဆောင်မှုတစ်ခုပါပဲဆိုပြီးပြောသွားပါတယ်မြန်မာအာဏာပိုင်တွေကိုထိုင်းအစိုးရအနေနဲ့ကျေးဇူးတင်ဂုဏ်ပြုပါတယ်အဲ့ဒီထဲမှာမွေးရစေဝါနဲ့ပတ်သက်တဲ့လူ၁၁ယောက်ပါဝင်နေပါတယ်9ယောက်ကတော့ဆိုလိုမန်ထုမဲ့ဂိုင်းကဂိုင်းဝင်9ဦးပါဝင်ပတ်သက်နေပါတယ်ဆိုပြီးပြောသွားတာပါဖမ်းမိတဲ့သူတွေထဲမှာဆိုလိုခိုင်းကောင်းဆောင်ပန်နဝစ်ကိုကယ်ပါဝင်တာမတွေ့ရပါဘူးမူရစ်တရားခဏ၄ကိုရဲချုပ်ဆိုတဲ့ချိတ်ကတွစ်ဆုံစစ်ဆေးတဲ့အခါမှာတရားခဏ၄ကဆိုလိုမူရစ်ခိုင်းအတွက်အလုလုပေးနေတဲ့မိန်းကလေးတူကတော့သူမအနေနဲ့ဆိုလိုခိုင်းဝင်တွေဟာဘယ်သူတွေလဲဆိုတာမသိပေနဲ့မူရစ်ဆေးဝါးရောင်းရာကနေရလာတဲ့ငွေမဲတွေကိုဘဏ်အကောင့်ဖွင့်ပေးပြီးလက်ခံပေးခဲ့ပါတယ်ဆိုပြီးဝန်ခံခဲ့ပါတယ်တရားခဏ၄ဟာထိုင်းမြန်မာနယ်စပ်မှာတနေ့ကိုထိုင်းဘတ်ငွေ6သိန်းထုတ်ပြီးမူရစ်ခိုင်းကခိုင်းစေတဲ့အတိုင်းငွေတွေကိုထက်လွှဲပြောင်းပေးခဲ့တဲ့အတွက်လစဉ်ဘတ်ငွေ2000ကိုလကားအဖြစ်ရခဲ့ကြတယ်ဆိုပြီးဝန်ခံခဲ့ကြပါတယ်82ဦးတည်းကတချို့ထိုင်းနိုင်ငံသားတွေကတော့နာမည်နဲ့မှတ်ပုံတင်တွေကိုအမှန်တိုင်းစာရင်းပေးထားတာမဟုတ်ကြတာကြောင့်သူတို့ဟာတခြားမှုကင်းတွေနဲ့လည်းပါဝင်ပတ်သက်မှုတွေရှိမရှိဆိုတာကိုဆက်လက်စစ်ဆေးနေပါတယ်ဖေဖော်ဝါရီလ9ရက်နေ့တနေ့ထဲမှာပဲထိုင်းမူရစ်တပ်ဖွဲ့ဝင်တွေဟာထိုင်းနိုင်ငံအလဲပိုင်းဒေသ27နေရာမှာမူရခိုင်နဲ့ပတ်သက်နေသူတရားခဏ10ဦးကိုဖမ်းဆီးခဲ့ပြီးတရားခဏနေပိုင်ဆိုင်တဲ့အိမ်ချမ်းကားငွေနဲ့ရွှေတဲ့ပစ္စည်းစုစုပေါင်းတန်ဖိုးဘတ်ငွေတန်း100လောက်ကိုထိုင်းနိုင်ငံတော်ပိုင်ဖြစ်သိမ်းဆီးခဲ့ပါတယ်ရှင်